ကိုဗစ် -19 ကပ်ရောဂါကျုံနေရတဲ့မလေးရှားနိုင်ငံမှာရိုဟင်ဂျာဒုက္ခသည်တွေပေါ်အစိုးရကအကာအကွယ်ပေးဖို့နိုင်ငံတကာနဲ့ဒေသရင်းလူခွင့်ရေးအဖွဲ့80ကျော်ကဒီကနေ့ပဲတောင်းဆိုလိုက်ပါတယ်။မလေးရှားဝန်ကြီးချုပ်မဟူဒင်ဘင်ညာဆင်ကိုပေးပို့ခဲ့တဲ့အိတ်ဖွင့်ပေးစာမှာတော့မလေးရှားနိုင်ငံရောက်ရိုဟင်ဂျာတွေအပေါ်အမုန်းတရားတွေသွေးထိုးလှုံ့ဆော်မှုတွေနဲ့ချိန်ချောက်ပြောဆိုတာတွေကိုမလေးရှားအစိုးရကအရေးယူဆောင်ရွက်ပေးဖို့တိုက်တွန်းထားပါတယ်။မလေးရှားဆိုရကိုအိတ်ဖွင့်ပေးစာပူရဲပေးပို့ခဲ့တဲ့အထက်နိုင်ငံတကာလူခွင့်ရေးလှုပ်ရှားမှုအဖွဲ့ဖြစ်တဲ့ Human Rights Watch ကတော့မလေးရှားဆိုရကအကာအကွယ်ပေးဖို့ပြက်ကွက်နေတဲ့အတွက်ရိုဟင်ဂျာဒုက္ခသည်တွေကြားမှာစိုးရင်ကြောက်လန့်နေကြပြီး COVID-19 ကပ်ရောဂါကြောင့်သွားလာလှုပ်ရှားမှုတွေကန့်သတ်ထားချိန်မှာရည်တည်ရေးအတွက်အခြေခံလိုအပ်ချက်တွေကိုတော့မယူရဲလောက်အောင်ဖြစ်နေတယ်လို့ပြောဆိုထားပါတယ်။ April 1ရက်ဘက်ကစလို့ရိုဟင်ဂျာအဖွဲ့အစည်းတွေကိုဆန့်ကျင်တဲ့အမုန်းစကားတွေမလေးရှားလူမှုမီဒီယာတွေမှာပြန့်နှံ့လာခဲ့တာမှာရိုဟင်ဂျာဒုက္ခသည်တွေကိုခွဲခြားဆန့်ကျင်တဲ့စကားတွေနဲ့ရုပ်ပုံတွေဖော်ပြရေးသားကြတဲ့အပြင်တချို့ကရိုဟင်ဂျာတွေကိုမြန်မာနိုင်ငံကိုပြန်နှင်ထုတ်ဖို့အထီတောင်းဆိုခဲ့တာတွေရှိကြောင်းလည်းစာရင်းမှာဖော်ပြထားပါတယ်။2019ခုနှစ်တုန်းကရခိုင်ပြည်နယ်မှာအာဆာရိုဟင်ဂျာအစွန်းရောက်ဖွဲ့ကိုလိုက်လံနှိမ်နင်းတဲ့မြန်မာစစ်တပ်ရဲ့စစ်ဆင်ရေးတွေနောက်ဆက်တွဲဖြစ်တိမ်းနဲ့ချီတဲ့ရိုဟင်ဂျာတွေအိန္ဒိချင်းဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးခဲ့တာပါ။မြန်မာအစိုးရကရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုတရားဝင်လက်မခံမိမဲ့ဒုက္ခသည်တွေကိုစီစစ်ပြီးတော့ပြန်လည်လက်ခံမယ်အကြောင်းကတိပြုထားပါတယ်။